ရတာမဟုတ်ကျင်းစသည်အထယ်ဝတ္ထုနဲ့တကွကျင်းလာလိုက်လုံးနဲ့ခဲနဲ့တကားလဲပြီးတော့အဲ့ဒီအမီတွေဘာဘာဆိုတဲ့အမီတွေနဲ့နောက်ပြန်ပြီးတော့အထာတာစဉ်းစားပြီးသူရတာတွေပေါ်နေတာကိုအခုရှင်မပြီးစားနေတဲ့ယောဂီမှာတော့ဉာဏ်စကံရောက်လာတဲ့အခါမှာပထမစာတိဝိသီဆုံးသွားတဲ့နောက်ရှင်မတဲ့ဝိသီကဝင်လာတယ်ရတာတိသိရဆိုရင်ဇာဝရောက်သိရသူကယင်သိပြီးသွားအဲ့လိုပေါ်လာတော့ပေါ်လာပြီးတော့သာသီရတဲ့ရတာရောသာသီရဲ့စိတ်ရောကြောက်သွားတာကိုသူကသိတယ်။ပြီးရဲ့ဆိုရတာလေးလည်းကြောက်သွားပြီးရဲ့စိတ်လေးလည်းကြောက်သွားရတာသိရဲ့ဆိုရင်ပြီးတာလေးလည်းကြောက်သွားမှတ်တာလေးလည်းမှတ်သိရဲ့စိတ်လေးလည်းကြောက်သွားအဲဒါရှိကလည်းကြောက်နောက်ကလည်းကြောက်သူကအရင်ကဒီကြောက်ကြောက်သွားတာရင်ဒီလိုသိပြီးသွားတယ်ဒါကြောင့်ဉာဏ်စဉ်းစားပြီးရတာခံတဲ့ဒီစိတ်တွေကသိခွင့်မရတော့ဘူးဒီလိုရတာခံတဲ့ဝိရိစိတ်တွေသိခွင့်မရတဲ့အတွက်အရသာမပေါ်ပဲမင်းချက်မင်းမချက်ပဲနဲ့ဖြစ်တယ်။ဒါကြောင့်ယောဂီမှာမတွဲတာလို့သာစားနေရ။ဘာဇရာကတော့ဘာမှမပေါ်ပဲဖြစ်နေတာတည်း။အဲ့ဒါဟာဝိငုဝယ်ထင်းနေတာပါပဲ။တချို့များဇာရင်ဇာရင်ဒုက္ခတွေထင်းတာလို့အလိုလိုမစားကျင်တဲ့စိတ်တွေကဖြစ်လာတာနဲ့စားနေကြအတိုင်းပြီးပြီဆုံးဆုံးမစားတော့ပဲနဲ့အပြစ်သားလိုက်တာတွေတောင်ရှိပါသေးတယ်။ဒီတော့ဒုတိယမှာလဲကြော်စရာမကောင်းတော့ဘူးဒီကုကျန်စရာမှာလဲခုနကပြောခဲ့တဲ့အတိုင်းကြော်စရာမကောင်းတော့အားလုံးဓဝါ၆ပါးကဘောလာညတွေဟာပြင်းစရာညင်းဝေးစရာတွေကြီးဖြစ်ပြီးထင်းနေပါတယ်အခုပြောခဲ့တာတွေဟာနိဗ္ဗာန်ညာမှာဖြစ်တတ်တဲ့သဘောတွေပါပဲဒီညင်းဝေးပုံတွေကအချို့ပုဂ္ဂိုလ်မှာလွန်လွန်ကဲကဲတော်တော်များများဖြစ်နေတာပါတယ်ချို့ပုဂ္ဂိုလ်မှာတော့အတော်အသင့်လောက်ပဲဖြစ်တတ်ပါတယ်အဲဒီလိုညီငွေနေရာကလွတ်မြောက်ခြင်းတဲ့စိတ်တွေလဲပေါ်လာပြန်တယ်ညီငွေမှာတော့လွတ်ချင်တော့တာပေါ့သဏ္ဍာန်မစက်ဖြစ်ပြနေတာကြီးပဲဘာမှမကောင်းဘူးဒါတွေအကုန်လုံးချုပ်ငင်းသွားမှကောင်းမယ်လို့ဒီလိုလဲသဘောကျလာတာပါတယ်အဲ့ဒါဟာမုံစိတ္တကုညတာညာပဲအဲ့ဒီမှာအကုန်လုံးချုပ်ငင်းနေဆိုတာနိဗ္ဗာန်တရားပဲဒါကြောင့်အဲ့ဒီလိုသဘောကျပြီးလွတ်မြောက်ခြင်းတာဟာနိဗ္ဗာန်စိတ်ကိုတကယ်ရောက်ခြင်းတဲ့သဘောပါပဲနိဗ္ဗာန်ကိုရောက်ချင်တော့ဘယ်လိုလုပ်ရမလဲဆိုရင်ရောက်အောင်လို့အထူးအားထုတ်ပြီးတော့တပံရှိရပြန်တာပါပဲအဲ့ဒါကိုပဋိသင်္ခဏံခေါ်တယ်အဲ့ဒီလိုအထူးအားထုတ်ပြီးရှိတဲ့အခါမှာအနိစ္စဒုက္ခအနတ္တသဘောတွေကပိုပြီးထင်ရှားလာတယ်အထူးအားဖြင့်တော့ဒုက္ခသဘောတွေကပိုပြီးထင်ရှားရပါတယ်ဒီပဋိသင်္ခဏံကိုလွန်သွားရင်တော့သင်္ခါရုပ္ပကဉာဏ်ကိုရောက်သွားတယ်ဒီဉာဏ်ရောက်တော့ယောဂီမှာအင်မတန်သက်သာပါတယ်အထူးကြောင့်ညမစက်ရဘဲနဲ့အမှားတီလေးတွေကသင်္နေမှုမွေဖြည်းပြီးအထူးကောင်းနေတယ်။ကောင်းနေပုံကတော့ထိုင်ပြီးမှတ်နေတယ်ဆိုရင်အစာတိုင်းနည်းနည်းလောက်ပဲကြောင်းညစိုက်ပေးလိုက်ရတယ်။အဲဒီကနောက်တော့သူ့အချိန်နဲ့သူတိတိပြီးသွားနေတယ်။နိုင်စက်ကလေးများတော်ပေးထားလိုက်တော့သူ့ဟာသူသွားနေတယ်လို့ပါပဲ။ဒီနာရီလောက်တည်းမှာတော့အနေထိုင်လည်းမပြင်ရဘူး။အမှားလည်းပြက်မသွားဘူး။ကောင်းမြတ်ကောင်းနေတယ်။ဒီညာမရောက်ခင်ရှိရှိညာနေတုန်းကတော့ကောင်းနေရတဲ့ကပဲမဲ့အနောက်ချက်တမျိုးမျိုးကြောင့်ဘဲမကြခင်အခြေပြည့်ပြသွားတာတည်းအတန်ကြာစီစိတ်ရောက်သွားပြီးတော့လဲအခြေပြည့်သွားတာတည်းဘက်တဲ့စိတ်ကူးတွေပြင်းထွက်ပြီးတော့လဲအခြေပြည့်သွားတာတည်းညောင်းနာပူတာနာရရတာချောင်းဆိုးတာဒီလိုဒုက္ခဝေဒနာတွေပေါ်လာလို့လဲအခြေပြည့်သွားတာတည်းအဲဒီလိုအခြေပြည့်တယ်သားလို့ညံပြန်ပြီးအခြေတည်မှတ်ရတာတွေကလဲတော်တော်များခဲ့ပါတယ်အခုဉာဏ်ကြတော့သိနေကြတာပဲအဲ့ဒီလိုပြည့်တယ်မရှိတော့ဘူးအတန်ကြရင်လည်းအဲ့ဒီအတန်ကိုဘူးမဆိုင်ဘူးမယုံလေးပဲမှတ်သွားတယ်ပြီးတော့လည်းပေါ်ရပေါ်ရဝချင်းပြည့်ပဲပြန်ပြီးတော့မှတ်သွားနိုင်တယ်ပြီးတော့အပြင်ထွက်တဲ့အလွတ်စိတ်ဆိုတာလဲဉာဏ်ကြတော့လုံးလုံးမရှိဘူးကောင်းတဲ့အာယုန်တွေကိုတွေ့ရလို့လဲနေတဲ့ချင်းဝမ်းမြောက်ဝသာခြင်းမရှိဘူးမကောင်းတဲ့အာယုန်တွေတွေ့ရလို့လဲစိတ်ပြည့်ခြင်းနှလုံးမသာခြင်းကြောက်ခြင်းမရှိဘူးညောင်းနာပူရနာရာဒီလိုဒုက္ခဝေဒနာတွေကတော့ပေါ်လာတယ်လို့မရှိပါဘူးပေါ်လာပြန်ရင်လည်းမနေသာအောင်မဆိုးမှတ်လို့နိုင်ပါတယ်ယာနာတို့ချောင်းဆိုးတို့ဒီလိုယောဂဝေဒနာတွေကတော့မူလကရှိနေတော့ဒီသင်္ခါရုပ္ပခာညာအမှတ်ကောက်နေတဲ့အခါကျတော့ကြောက်နေပါတယ်တချို့မှာတော်တော်ကြီးကျယ်တဲ့ယောဂတွေတောင်းညာရောက်တော့ကြောက်သွားတာပါသေးတယ်လုံးလုံးမကြောက်တောင်းအဲဒီလိုအမှတ်ကောက်နေတိုင်းမှာတော့သက်သာခွင့်ရနေပါတယ်ဒါကြောင့်မကလေးတွေကဒနာယီလောက်တော့ရှင်မြေဖဲနဲ့ သူ့စိန်နဲ့သူတိတိပြီးတော့သွားနေတော့သွားနေပါတယ်ဒီပုဂ္ဂိုလ်မှာနှစ်နာရီသုံးနာရီလည်းတော့မမတဲ့အချိန်မီဖဲသွားပြီးတော့နေတတ်ပါတယ်အဲဒီလိုနှစ်နာရီသုံးနာရီကြာတော့လဲကိုယ်မှာပြန်မနေလည်းမရှိဘူးအချိန်ကလည်းကုန်မှမသိကုန်သွားတယ်ကဲမကြသေးဘူးလို့တော့မှထင်တတ်ပါသေးတယ်ဉာဏ်ဝူပူလိုက်တဲ့အခါများဉာဏ်နဲ့ဒီမှရောက်နေရင်သိကောင်းတာပေါ့သူများတွေကပူတယ်အိုက်တယ်လို့ညှဉ်းညူနေကြပေမဲ့ဒီညာနဲ့ဒီမှရောက်နေတဲ့ပုဂ္ဂိုလ်ကတော့ဒီမှအိမ်မှမသိရပဲရှိနေတတ်တယ်။ဒီနေ့လုံးချင်းအားလည်းမကြခင်ကုံသွားတယ်လို့ထင်ရတတ်တယ်။ဒီညာကအမနာကောင်းတဲ့ဝိပဿနာညာမှာပဲ။ဒါပေမဲ့ဒီညာစစ်မှလည်းကြောင်းကြမှုတောင်းတမှုလုံးနေတာညစ်တဲ့သားရနေတာအဆရှိတဲ့အာနိယကလေးတွေကတော့ရှိသေးတာပါပဲ။အဲ့ဒါလေးတွေကိုမပယ်နိုင်ရင်ရှိကိုမတို့တတ်နိုင်ပဲလည်းရှိနေတတ်ပါတယ်။အဲ့ဒါလေးတွေကိုပယ်ရှားပြီးတော့ရှုမှတ်သွားရင်တော့အရိယာမညာရောက်သွားဖို့ပဲရှိပါတော့တယ်။ဒါကြောင့်သဲမှုကင်းပြောင်းမလန်းပေါဆက်ရောက်နိဗ္ဗာန်ပြီလို့သံဃာကဆိုထားတာ။နာမရူပပရိစ္ဆေညာကစသည်သင်္ခါရုတ္တကညာတိအခုပြောလာခဲ့တာတွေဟာသဲလမှုကင်းပြောင်းပြီးအဲ့ဒီမလန်းပေါပုံတွေပဲ။ဘယ်လိုလဲဆိုတော့ကောင်းနေ၊ပိန်နေ၊ထိုင်းနေ၊ထိတယ်၊မြင်တယ်၊ကြားတယ်၊ကြွေးတယ်၊ဆန့်တယ်စသည်ဖြင့်ဥမာတဲ့ရှင်မတိုင်းဒီမှာမြောင်းเจ้าญาติပေးနေတဲ့အထုံမှုဆိုတာပါတယ်အဲ့ဒါကမဂ္ဂင်စပါးထဲမှာပမ္မဝါယာမခေါ်တဲ့မဂ္ဂင်တရားပဲပြီးတော့အမှားရတဲ့သတိလည်းပါတယ်အဲ့ဒါကသမာသတိမဂ္ဂင်ပဲပြီးတော့ဒီမှာမြတဲ့အာယုန်နဲ့ဝင်းဝင်သွားသလိုအာယုန်မှာကကပီတင်းနေတဲ့သမာဓိလည်းပါတယ်အဲ့ဒါကသမာသမာဓိမဂ္ဂင်ပဲအဲ့ဒီ၃ပါးကိုသမာဓိမဂ္ဂင်၃ပါးလို့ခေါ်တယ်ပြီးတော့အဲ့ဒီသမာဓိနဲ့ကပီသူဆိုင်မိရာအာယုံကိုတောင်းနှင်းလို့ကြားတဲ့သဘောမျှပဲမြင်သိတဲ့သဘောမျှပဲပြည်ပြီးပြည့်သွားတဲ့သဘောမျှပဲမမြဲတဲ့သဘောမျှပဲစသည်ဖြင့်ဉာဏ်ရှင်ကြီးတဲ့ဝိတ္တဆိုတာလည်းပါတယ်အဲ့ဒါကသမာသင်္ကပ္ပမဂ္ဂင်ပဲဒီနေရာမှာဉာဏ်ရှင်ကြီးတဲ့ဆိုရင်မယ်လို့စိတ်စိတ်နဲ့အကြာကြီးတွေးတော့ကြားနေရတာတော့မဟုတ်ပါဘူးဉာဏ်မလိုက်တဲ့တဲ့ကြိုင်နဲ့အဲ့ဒီရှုမှတ်မိတဲ့အာယုံပေါ်လှန့်တက်သွားသလိုဒီဦးလေးတက်တက်သွားတဲ့သဘောပါပဲသူ့ဘောအကြောင်းပြုပြီးတော့သူနဲ့ရှင်မဲ့နန္တရားတွေဟာအဲဒီအာယုံကိုတက်ရောက်ပြီးတော့အာယုံပြုရတဲ့အတွက်သူ့ကိုအဘိညာရောပနာလက္ခဏာမြင်ပဲတရားတွေကိုအာယုံပေါ်တင်ပေးခြင်းသဘောရှိတယ်လို့သာကထာမှာမင်းဆိုထားပါတယ်ပြီးတော့အဲဒီတက်ရောက်မိတဲ့အာယုံကိုတောင်းနှင်းလို့ကြားတဲ့သဘောမျှပဲအာယုံကိုမသိရတဲ့သဘောမျှပဲမြင်သိတဲ့သဘောမျှပဲအယုံမသိတဲ့သဘောမျှပဲဖြစ်ပြီးပြည့်သွားတဲ့သဘောမျှပဲမမြဲတဲ့သဘောပဲစသည်ဖြင့်အမှန်တိုင်းသိမြင်သဘောကျသွားတဲ့အသိဉာဏ်ကလည်းပဲမှတ်တိုင်းမှတ်တိုင်းပါတယ်အဲ့ဒါကသမာဓိတိမဲ့ခင်ပဲအဲ့ဒီသမာသင်္ကပ္ပနဲ့သမာဓိတိကိုပညာမဲ့ခင်လို့ခေါ်တယ်သမာဝါစာသမာကမ္မရာသမာအာဇီဝဆိုတဲ့သီလမဲ့ခင်၃ပါးကတော့ဝိပဿနာမရှိမရှိဖို့သီလဆောက်တည်ကလေးကပြည့်စုံပြီးလာခဲ့ပါတယ်ဒီနည်းအားဖြင့်ဆိုရင်ကုမိရာအယုံနဲ့စသည်မိစ္ဆာဝါစာဆိုတဲ့မသိတော်တဲ့ပြောဆိုမှုလည်းမဖြစ်နိုင်ဘူးမိစ္ဆာကမန္တာဆိုတဲ့မသိတော်တဲ့ပြုမှုမျိုးလည်းမဖြစ်နိုင်ဘူးမိစ္ဆာအာဇီဝါဆိုတဲ့မတရားတဲ့တမွေးမှုမျိုးလည်းမဖြစ်နိုင်ဘူးဒါကြောင့်ရှုတိုင်းရှုတိုင်းသီလမေခင်ကိစ္စတွေလည်းကြီးနေပါတယ်အခုပြောခဲ့တဲ့အတိုင်းမေခင်စေပါတရားတွေဟာရှုမှတ်တဲ့စိတ်တိုင်းရှုမှတ်တဲ့စိတ်တိုင်းစိတ်တိုင်းမှာပါဝင်နေတယ်အဲ့ဒီမေခင်တရားတွေဟာသွဲမှုကင်းပျောက်ပြီးတော့ပေါ်ပေါက်လာတဲ့ဝိပဿနာမဲလမ်းပါပဲဝိပဿနာမဲလမ်းကဘုရားပြောခဲ့တဲ့အတိုင်းသင်္ခါရုပ္ပကညာတိုင်အောင်အစဉ်တိုင်းဖောက်လာရတယ်ဒီလိုလမ်းဖောက်လာလို့သင်္ခါရုပ္ပကညာကကြီးကျယ်လာတဲ့အခါမှာသူ့ဖြစ်ဖြစ်စဉ်တိုင်းအရိယာမဲ့ကိုဆက်ရောက်သွားတော့တာပါပဲဆက်ရောက်သွားပုံကတော့ဒီသင်္ခါရုပ္ပကညာကကြီးကျယ်ပြီးအာတိလာတဲ့အခါမှာအမတိတွေကထူးခြားပြီးပြင်းပြလာတယ်အဲဒီလိုနင်းနင်းနင်းတင်းပြင်းနဲ့အငိမ့်နာနိဗ္ဗာန်တဲ့ကိုဖြုတ်ခွနဲ့ကြောက်ရောက်သွားတယ်ဒီလိုကြောက်ရောက်သွားပုံကလည်းအဆန်းသားပဲမရောက်ခင်စောစောပိုင်းကယူတင်ပြီးပြီးထားတာလည်းမဟုတ်ဘူးရောက်နေတော့လည်းဆင်ခြင်နိုင်တာမဟုတ်ဘူးရောက်ပြီးမှပြန်ဆင်ခြင်နိုင်တယ်လူလူချင်းချင်းတွေ့ရတာပြန်ပြီးဆင်ခြင်မိတာပေါ့အဲဒီလိုပြန်ပြီးဆင်ခြင်မိတာကိုပြစ္ဆေကနာညာလို့ခေါ်တယ်အဲဒီလိုပြန်ဆင်ခြင်တဲ့အခါကျမှအမသီကလေးတွေမြန်လာရာကနေပြီးငင်းရကိုရောက်သွားပုံရောငိမ့်နေပုံရောအဲ့ဒါတွေကိုသင်ကြားတွေ့ရတယ်ငိမ့်နေပုံကနိဗ္ဗာန်ပဲငင်းရရောက်သွားတာကအရိယာမဲ့ပဲအဲ့ဒါတွေဟာ
မလန်းပေါက်ပြီးနိဗ္ဗာန်ဆက်ရောက်သွားပုံတွေပါပဲဒါကြောင့်ဝေမှုကင်းပြောင်းမလန်းပေါက်ဆက်ရောက်နိဗ္ဗာန်ပြီလို့သံဃာကဆိုထားတယ်ကဲဒါကိုဆိုကြရမယ်ဝေမှုကင်းပြောင်းမလန်းပေါက်ဆက်ရောက်နိဗ္ဗာန်ပြီဆိုနိဗ္ဗာန်ရောက်ခြင်းအရေးကြီးလို့ဒါကပါလေဆိုရင်ဇေလမှုပင်ပြောင်းအားထုတ်ဖို့ပါပဲအဲဒီလူတွေမှာနေရာတာကဇေလမှုတွေရှိနေတယ်နေရာကလည်းဇေလနေတယ်ကြားရတွေ့ရသိရတွေကလည်းဇေလနေတယ်မြဲတယ်လို့လည်းဇေလနေတယ်ချမ်းသာတယ်ကောင်းတယ်လို့လည်းဇေလနေတယ်အသက်ကောင်းငါးကောင်းသရဝါကောင်းပဲလို့လည်းဇေလနေတယ်အဲဒီဇေလနေအကုန်လုံးကျင့်ပါအောင်အားထုတ်ဖို့ပါပဲအဲဒီလိုအားထုတ်တယ်ဆိုတာလဲစိတ်တိုင်းစိတ်တိုင်းကျူးမှတ်နေရတာကိုဆိုတာပါပဲမြင်တိုင်းကြားတိုင်းတွေ့တိုင်းသိတိုင်းမပြတ်ကျူးမှတ်နေရတာကိုပြောတာပါပဲအဲဒီလိုကျူးမှတ်နေရင်ဇွဲလာမှုတွေအကုန်လုံးကျင့်ပြောက်သွားမယ်အဲဒီလိုဇွဲလာမှုတွေကျင်းတော့အရိယာမဖြစ်ပေါ်ပြီးနိဗ္ဗာန်ရောက်သွားမယ်ဒါဟာဒီလိုဖြစ်စင်ပါပဲ။ဒါကြောင့်จิตတိုင်းမရှိယုံနာစုစွဲမှုကင်းပြောက်စီစွဲမှုကင်းပြောက်မလန်းပေါ့ဆက်ရောက်နိဗ္ဗာန်ပြီလို့သံဃာကဆိုထားတယ်။အခုခေါ်ခဲ့တဲ့သံဃာတွေဟာအရင်းကံကတော့ကိုယ်ဘုတ်ပဲရှိပါတယ်။จิตวิปัตตนาญาဆိုတာပဲအရှု၍ဖြစ်သည်နိသလားနိုင်ရာငါးခန္ဓာမှစွာရှု၍ဖြစ်သည်သုံးဘယ်ကျိုးမှာထုခန္ဓာဘယ်ကရှုရပါသနည်းလေမစွဲဖို့ရာဖြစ်စေမှမှစွာရှုရပါသနည်းငါဖြစ်ခိုင်းမရှုယုံနာစုစွဲမှုဝင်ရောက်သည်၆ငဲတယ်ကောင်းနေငါကောင်းနေတကယ်ထင်သာသည်ခွန်ဖြစ်တိုင်းမရှုယုံနာစုစွဲမှုကင်းပြောက်သည်မမြဲစင်းရဲ့သဘောပဲညာနဲ့ရှင်းတော်သည်ဟိုသဲမှုကင်းပြောင်းမလန်းပေါ့ဆက်ရောက်နိဗ္ဗာန်ပြီတဲ့ဒီသံဃာကိုယ်တော်ကဝိပဿနာအချိန်간တရားမှာမူရင်းနေပါပဲဒီမူရင်းညွှန်ကြားချက်တွေဟာဝိပဿနာရဲ့မူ၄စီးတွေပဲဝိပဿနာဆိုရင်ဒီမူ၄စီးနဲ့ညွှန်ရမယ်ဒီမူ၄စီးနဲ့မညီရင်ဝိပဿနာအဖြစ်မဖြစ်နိုင်ဘူးဒါကြောင့်ဉာဏ်ရည်ရည်တွေကိုဝိပဿနာရှုနည်းမူရစီလို့ဘုန်းကြီးကအမည်ပေးထားတယ်။အဲဒါကိုမာတာသိသိထားရမယ်လို့ညီကောင်းတို့အနေနဲ့နောက်ဆုံးသံဃာကလေးတစ်ခုလည်းပေးထားပါသေးတယ်။တစ်ဆက်ဝိပဿနာရှုနည်းမူရစီသိသိထားရမည်တဲ့။ဒါကတော့အမှားစကားကလေးပါပဲ။ကဲအဲ့ဒီမာရန်ကလေးကိုဆိုကြရမယ်ဝိပဒနာရှုနီးမူသည်စီသိသိထားရမည်ဆို
ဝိပဒနာရှုနီးမူသည်စီသိသိထားရမည်ဝိပဒနာရှုနီးမူသည်စီသိသိထားရမည်ဝိပဒနာရှုနီးမူသည်စီသိသိထားရမည်
ဝိပဿနာအခြေခံတရားကတော့ကုံသွားပါပြီ။အာဘိစကားလောက်ပဲလို့ပါတော့တယ်။မြတ်စွာဘုရားတရားတော်မူတဲ့အခါတရားနာပရိသတ်တွေဟာတရားနာရင်ပဲနှလုံးသွင်းရှုမှပြီးတရားဓုတွေကိုရရပြီးသွားကြတယ်။အဲဒီလိုတရားရသွားတာတွေဟာတရားတစ်ပွဲတစ်ပွဲမှကိုအင်မတန်များပါတယ်။ဒါသာလေးတစ်ပုဒ်လောက်ဟောတဲ့အခါမှာလဲဒါသာအဆုံးမှာတရားတို့ရသွားတဲ့ပုဂ္ဂိုလ်ဥည်ဟာမနေဘူးအဲ့ဒါကိုအထက်ထာကဒေသနာပရိယောသာနေဒေသနာတော်ရဆုံး၌သူတို့ရာတိတိယပါဏသဟာသာနံ7400သောတတ္တဝါတို့အားဓမ္မာဘိဓမ္မယောတရားတို့ကိုရခြင်းသိခြင်းသည်အဟောသိဖြစ်လေပြီလို့ဒီလိုဟောပြထားတာပါလေအဲ့ဒါကိုတွေ့ရတော့တချို့ကပြောကြတယ်တရားတို့က ကျဲရလွယ်ပါလားဒီတိုင်းဆိုရင်ကျဲလွယ်တာပဲအခုကာလအတော့အမြဲတမ်းအားထုတ်နေတာတောင်မရနိုင်ဘူးဘာကြောင့်ဒါလောက်ကြာချနေရသလဲစသည်ဖြင့်ဘာမရမကင်းတဲ့အနေနဲ့ပြောတာကြတယ်ဒီနေရာမှာသတိပြုစရာကတော့အဲဒီလိုပြတဲ့သက္ကတာဟာဝိတုကြောင့်လောက်သာဗရာဏပြုပြီးပြနေတဲ့ယထာဏဖြစ်နေတယ်ဆိုတာရဲ့ဝိတုကြောင့်တည်းတည်းပြနေရမှာဇာတုရသူတွေရဲ့အခြေခံအကြောင်းရင်းတွေပါပေါ်ပြရမဖြစ်နိုင်ဘူးဆိုတာရဲ့ဟောတဲ့ဖရာရောနားတဲ့သူတွေရောပုဂ္ဂိုလ်ဓုတွေဖြစ်ကြတယ်ဆိုတာရဲ့အဲ့ဒါတွေကိုသတိပြုဖို့လိုပါတယ်ဓမ္မဗရာထကထာလို့ဝိတုကြောင့်လောက်ကိုသာရာနာပြုပြီးတော့ကြဆုံနေတဲ့အခါမှာဇာအထုပ်ပုံတွေကိုထဲသွင်းပြီးပြနေရင်ကျဲလဲအလွန်ကျဲသွားမယ်ကြီးကျူလေးလာတဲ့သူတွေမှလည်းတောင်းလေးသွားမယ်ဒါကြောင့်အဲဒီဂါရာစဒီမှာထုံတော့ပြီးဇာနာတဲ့သူတွေနှလုံးသွင်းပုံကိုမပြတော့ပဲအဲဒီဒေသနာနဲ့သင်လျော်တဲ့ပုဂ္ဂိုလ်တွေမှာအကျိုးရသားပုံလောက်ကိုသာပြသွားတယ်လို့လည်းမှတ်သင့်ပါတယ်အမှန်ကတော့အဲဒီလိုတရားနာရင်တရားလို့ရသွားကြတဲ့ပုဂ္ဂိုလ်တွေဟာတချို့ကဒီဘုရားရှိဘဝတွေကပါရမီတို့ပါလာတဲ့ပုဂ္ဂိုလ်တွေဖြစ်ပါတယ်အဲဒီလိုပါရမီတို့ပါလာတဲ့ပုဂ္ဂိုလ်တွေဟာလူကြီးတက်တယ်လဲမဟုတ်ပါဘူးငါတွေဇမားတွေလဲအများကြီးပါပါတယ်ကျိုးကတော့ယခုဘဝတွင်ရှိဖို့ကလေးကဇာနာဘူးပြီးဇာအားထုတ်နေကြတဲ့သူတွေဖြစ်ပါတယ်အဲ့ဒါဟာဇကန်းဒီမှာလေးဝိထုကိုထောက်ဆပြီးသိနိုင်ပါတယ်တစ်ချိန်လုံးကမြတ်စွာဘုရားသခင်ဟာအခုအလာဘာလို့ခေါ်တဲ့အာလုဟိပြည်ကိုကြွရောက်တော်မူပြီးမရဏသတိကမ္မထာတရားကိုဟောကြားတော်မူခဲ့ပါတယ်ဟောကြားပုံကတော့အတုဝမေဇီဝိတံငါ၏အသက်သည်မခိုင်မြဲပါတကားဒုဝမေမရဏံငါ၏သေးခြင်းကခိုင်မြဲလာစေ၏အဝတ္တံမယာမရိတာဘမေဝငါသည်မချွတ်သေးရမှာပါတကားမရဏပရိယောသနာမေဇီဝိတံငါ၏အသက်သည်သေခြင်းလျှင်အဆုံးရှိစေသည်ဇိဝိတမေဝအနိယတံအသက်သာလင်မြည်၏မြည်မြရှေမီဟုဂိမ့်မသေးပဲရှိစေသည်မရဏာနိယတံသိရခြင်းမှမူဂိမ့်နေပါရကားလို့ဒီလိုမရဏတတိကိုဝါများကြဖို့ဟောကြားတော်မူခဲ့ပြီးတော့မြတ်စွာဘုရားကသာဝတိပြည်စေတော်ကြောင်းတော်လို့ဉာဏ်ကြွတော်မူခဲ့ပါတဲ့ဘုရင်ခါကအလုံးပြည်တရားနာပြိတ္တထဲမှာ16နှစ်အရွယ်ရကန်းသည်သမီးလေးသူငယ်မလေးတယောက်လည်းပါရှိပါတယ်တဲ့အဲ့ဒီသူငယ်မလေးဟာအဲ့ဒီကာလကစားပြီးမရဏသတိကမ္မထံကို3နှစ်ပါလုံးဝါမြအားထုတ်နေပါတယ်တဲ့3နှစ်ကြာတဲ့အခါကျတော့မြတ်စွာဘုရားကအလုံးပြည်ကိုတစ်ခါတစ်ခေါက်ပြန်ပြီးကြွလာတော့မူပြန်တယ်အဲ့ဒီခါမှာမရဏသတိကိုပွားများနေတဲ့အဲ့ဒီအမျိုးသမီးကလေးဟာငါဖခင်ရကန်းလှုပ်ဌာနကိုရဖောက်သွားပြီးပို့ရမယ်အဲ့ဒီကပြန်ကြတော့မှမြတ်စွာဘုရားတန်းသွားရောက်ပြီးတော့ဇာနာရမှာပဲလို့ဒီလိုရည်ရွယ်ပြီးအင်္ဂါထွက်လာခဲ့မြတ်စွာဘုရားဓမ္မတရားနာကြဖို့အသင့်စုဝေးနေတဲ့ပရိသတ်တွေရဲ့အစွန်ဘုရားကသူဖခင်ထံသတ်ပြီးသွားတဲ့အခါမှာမြတ်စွာဘုရားစီကိုအဝေးကမျောပြီးကြည့်မိမြတ်စွာဘုရားကလည်းတရားကိုရှင်းဥစွာလာရောက်ပြီးတော့နားစည်လို့တဲ့အတွက်မျောပြီးကြည့်တော်မူလိုက်တယ်အဲ့ဒါကိုမြင်ရတော့ဩမြတ်စွာဘုရားသခင်ကအခုပဲလာစည်လို့တယ်ဆိုတာကိုကြီးမိတာနဲ့ဒီကလေးမလေးကတရားနာပရိသတ်ထဲဝင်သွားတယ်မြတ်စွာဘုရားယူသေးစွာရှင်းခိုးပြီးသင်လျော်တဲ့ရမှာတည်နေပါတယ်တဲ့အဲဒီခါမှာမြတ်စွာဘုရားကသူငယ်မကလေးသင်ဘယ်ကလာသလဲလို့မေးတော်မူပါတယ် မသိပါဗျာလို့ပြောပါတယ်ဘယ်သွားမလို့လဲလို့မေးတော်မူပြန်ပါတယ်မသိပါဗျာလို့ပဲပြောပါတယ်မသိဘူးလားလို့မေးတော်မူပြန်ပါတယ်သိပါတယ်ဗျာလို့ပြောပါတယ်သိသလားလို့မေးပြန်ပါတယ်မသိပါဗျာလို့ပြောပါတယ်ဒီတော့တရားနာနေတဲ့လူလူပြိဿကကလေးမလေးပေါ်မှာအထင်လွဲကုန်တယ်ဒီကောင်မလေးဟာမြတ်စွာဘုရားမေးတာကိုကြောင်ချော်ချော်လုပ်ပြီးဖြေတယ်ဘယ်သားလာတယ်လို့မေးတာကိုအိမ်ကလာတယ်လို့ဖြေရောပေါ့ဘယ်သားမလို့လဲလို့မေးတာကိုလည်းယကန်လို့ယူသွားမယ်လို့ဖြေရောပေါ့အဲ့ဒါတွေသူသိရတာနဲ့မသိဘူးကြီးဖြေတယ်ပြီးတော့မသိဘူးလားလို့မေးပြန်တော့လဲသိပါတယ်လို့ဖြေပြန်တယ်ကြည့်သလားလို့မေးပြန်တော့လဲမသိဘူးလို့ဖြေပြန်တယ်ဒီကောင်မလေးဟာခင်ဗျားတွေလျှောက်ပြောနေတာပဲလို့အထင်လွဲပြီးဒီလိုဒီလိုနဲ့ကဲ့ရဲ့စကားပြောကြတယ်တဲ့ဒီတော့မြတ်စွာဘုရားကလင်းမလေးကိုပဲထပ်ပြီးတော့မင်းများတော်မူပါတယ်သူငယ်မလေးသင်ဘယ်ကလာသလဲလို့ငါကမေးတာကိုမသိပါဘုရားလို့သင်ကဘာကြောင့်ဖြေရသလဲစသည်ဖြင့်အဲ့ဒီမေးတော်မူပါတယ်။ဒီတော့ယကားမိမာလေးကဖြူချလျှောက်ထားပါတယ်။လျှောက်ထားပုံကတော့သုံးတော့ကထုတ်ထားညစွာဖျားတတိတော်မှာအိမ်ကလာတယ်ဆိုတာကတော့အများပဲသိနေကြပါတယ်။ဒီကြောင်းကိုမင်းညာစရာမရှိပါဘူးဒီကြောင်းကိုမေးလို့အကျိုးရှိမဲ့စကားမဟုတ်ပါဘူး။ဒီတော့အကျိုးရှိတဲ့စကားကိုသာရောက်ဆိုရရောက်ဆိုလေးရှိတဲ့အတွက်သူကတားလို့အမိတော်ရတဲ့ဘုရားရှင်ကိုတော်မြတ်ဟာဒီလိုစကားမျိုးကိုမေးလိုက်မယ်လို့မထင်ပါဘူး။ဒါကြောင့်ဘယ်ကလာသလဲလို့မေးတာဘယ်ဘုရားကလာခဲ့သလဲလို့မေးလို့ရင်ပြန်ပါတယ်။ဘယ်ဘုရားကလာခဲ့တယ်ဆိုတာကိုတော့တတိတော်မကမသိနိုင်ပါ။ဒါကြောင့်တတိတော်မကမသိပါဖျားလို့ပြရပါတယ်ဆိုတဲ့အကြောင်းကိုပြောထားတယ်ဒီတော့မြတ်စွာဘုရားကသာဓုခေါ်တော်မူတယ်ပြီးတော့ယကံအလုံးယုံဖခင်ထံကိုသွားမယ်ဆိုတာကလည်းအများအသိပဲဖြစ်နေပါတယ်အဲ့ဒါကိုလည်းမေးလိုက်မယ်လို့မထင်ပါဒါကြောင့်ဘယ်သွားမလဲလို့ဆိုတာဟာဘယ်ဘဝကိုသွားရမလဲလို့မေးလို့ရင်ထင်ပါတယ်ဘယ်ဘဝကိုသွားရမယ်ဆိုတာကတော့တတိတော်မှကမသိနိုင်ပါဒါကြောင့်ဒီတော်မှလာမသိပါဖျားလို့ပြရပါတယ်ဆိုတဲ့အကြောင်းကိုလျှောက်ထားပါတယ်ဒီတော့လည်းငါစွာဘုရားကဘာလို့ခေါ်တော်မူပါလဲမသိဘူးလားလို့မေးတာကတော့တရားမှာကိုသင်မသိဘူးလားလို့မေးလို့ရင်ထင်ပါတယ်ဒီနေ့နေ့တချင်းချင်းမှာဧကံတရားမယ်ဆိုတာကတော့ဒီတော်မှကသိမြင်နေပါတယ်ဖျားဒါကြောင့်မသိဘူးလားဆိုတဲ့အမေးကိုဒီတော်မှကသိပါတယ်ဖျားလို့ပြရပါတယ်ဆိုတဲ့အကြောင်းကိုလျှောက်ထားပါတယ်ဒီတော့လည်းမြတ်စွာဘုရားကသာဓုခေါ်တော်မူပါတယ်ပြီးသလားဆိုတဲ့အမေးကတော့ညီရီချိန်မှာသိရမယ်ဆိုတာကိုအတိအကျနင်သိသလားလို့မေးလို့ရင်ထင်ပါတယ်အဲ့ဒါကိုတတိတော်မကအတိအကျမသိနိုင်ပါဒါကြောင့်အဲ့ဒီနောက်ဆုံးအမေးကိုမသိပါဘုရားလို့ပဲပြရပါတယ်လို့လျှောက်ထားတယ်ဒီတော့မြတ်စွာဘုရားကဒီသရုပ်ထအပြေကိုလည်းသာတို့ခေါ်တော်မူပါရဲ့အဲ့ဒီခါကြတော့မှလူလူပြိတ္တကလည်းမိမိတို့အထင်မှားကြောင်းသိသွားကြပါရဲ့အဲ့ဒီမေကွန်းလေးကူတည်းမှာတတ္တိယမေကွန်းအရာတနေ့ကြတော့သေးရမှာကတော့အလွန်သေးကြနေပါရဲ့သရုတ်တာမေကွန်းအရာဘယ်ချိန်သေးရမယ်ဆိုတာလဲဘယ်သူမှအတမသိနိုင်ဘူးတော်တော်နဲ့မသေးသေးဘူးလို့ရှင်းနေရင်ပဲရုပ်တရားမမျောလင်ပဲသေးသေးသွားကြရပါတယ်ဒီတော့သေးပြီးရင်ဘယ်သွားမလဲဆိုတော့ဒုတိယမေကွန်းနဲ့ပုဂ္ဂိုလ်ကိုလူတိုင်းလူတိုင်းရှင်တိုင်းယဟန်တိုင်းမေးကြည့်ဖို့ကောင်းပါတယ်အခုပဲပုဂ္ဂိုလ်ကိုစိတ်နဲ့မေးကြည့်သားမှာဆရာကြီးဘယ်သွားမလဲဟာကြီးဘယ်သွားမလဲတော်ကြီးဘယ်သွားမလဲဖြေရခဲ့တယ်နော်ရှင်ဖျားဘယ်ကြွမလဲ ဒါကလည်းဖြေရခဲ့တာပဲအဖြေရမခဲ့အောင်လုံးစီရနည်းတွေကတော့ရှိပါတယ်မိမိရဲ့ကာယကံကိုယ်မှုတွေကိုစဉ်းစားကြည့်ပါဝစီကနှုတ်မှုတွေကိုစဉ်းစားကြည့်ပါမနောကံစိတ်ကူးကြံစည်မှုတွေကိုစဉ်းစားကြည့်ပါကောင်းတာတွေကများသလားမကောင်းတာတွေကများသလားကောင်းဆိုရင်လည်းလို့ဘုရားကိုကောင်းနေရင်မပြီးသေးဘူးသရဝါကျိုးကိုမထိခိုက်တဲ့မှုကိုမှကောင်းတယ်လို့ဆိုရတယ်။ကောင်းတာကများရင်ကောင်းတဲ့ဘဝရောက်မှာပဲ။မကောင်းတာကများရင်တော့မကောင်းတဲ့ဘဝတွေရောက်သွားမှာပဲ။ဒါကြောင့်ကောင်းတဲ့ခြူစင်တဲ့စေတနာနဲ့ကောင်းတဲ့အလုပ်ကောင်းတဲ့အပြောကောင်းတဲ့အကြံများကိုသာပြုလို့ပြောဆိုကြံစည်မိအောင်အားထုတ်ဖို့လိုပါတယ်။ဒီစီချာချာကောင်းတာကတော့အပေလေးပါးမှလုံးဝလွတ်မြောက်တဲ့တရားအဆင့်ကိုရောက်အောင်ဝိပဿနာဘာဝနာလို့ကိုအပြည့်စုံအာထုတာဟာဖြင့်အကောင်းဆုံးအသေးချဆုံးပါပဲ။ဒါကြောင့်ဘုန်းကြီးကဒီလိုဩဝါဒပေးနေပါလေ။အပေသေးငြိမ်ခွင့်ညာအဆင့်အသင့်ရောက်ပါစေ။ဒါလေးဆိုရလိမ့်မယ်နော်။အပေသေးငြိမ်ခွင့်ညာအဆင့်အသင့်ရောက်ပါစေဆို
သေပေးခြင်းဝိညာသိအသင့်ရောက်ပါစေအပေသေးခြင်းဝိညာသိအသင့်ရောက်ပါစေအပေသေးခြင်းဝိညာသိအသင့်ရောက်ပါစေ
အပေသေးခြင်းနဲ့ညာသိဆိုတာသောတာပတိမဖြစ်ညာသိပါပဲအဲဒီညာလို့ဆိုရင်သလောက်ပလားလို့မေးကြရှိပါတယ်ဘုန်းကြီးနေတဲ့ကတော့ဒီလောက်ဆိုရင်ဝမ်းမြောက်လာပါပြီဒါပေမဲ့မြတ်စွာဘုရားကတော့အရာတဘုံမရောက်မချင်းညာနာမဖြစ်သေးမချင်းသိချပြီးအာရမနေပါနဲ့ဦးတဲ့ငယ်တို့ကလုံးဝငြင်းနဲ့အရာတဘုံရောက်အောင်အထုတ်ပါတဲ့ဒါကြောင့်အဲ့ဒီမြတ်စွာဘုရားရဲ့အလိုတော်နဲ့ညီညွတ်အောင်လို့ဒုတိယဩဝါဒလည်းဘုန်းကြီးအထပ်ပြီးတော့ပြေးပါတယ်။ဘုညာဖြင့်လည်းမတော်ပဲဆင်းရဲငြိမ့်ပါစေလို့အဲဒီဩဝါဒကိုလည်းပြေးပါတယ်။အဲဒီသေပင်ကြီးနဲ့သောတာပတိညာလောက်နဲ့လည်းပဲအာရတင်းတိမ်မီတော်မနေပါနဲ့ဩ။ဆင်းရဲငြိမ့်တဲ့အရဟတမေရတ်ဘုရားအောင်လည်းအထုပ်ပါဦးလို့ဆိုလိုပါတယ်။အဲဒီသံဃာကလေးကဆိုရမယ်။ဘုညာဖြင့်လည်းမတော်ပဲသင်ရဲ့ငြိမ်းပါစေဆို
ဘုရားဖြင့်လည်းမတော်ပဲသင်ရဲ့ငြိမ်းပါစေဘုရားဖြင့်လည်းမတော်ပဲသင်ရဲ့ငြိမ်းပါစေဘုရားဖြင့်လည်းမတော်ပဲသင်ရဲ့ငြိမ်းပါစေ
အဲဒီလိုသောတာပန်မဖူညာလောင်းနဲ့အမယာပဲနဲ့အထက်မဲ့ဖူညာနေကိုရအောင်အရတမရတ်ဖူကိုရအောင်အထုပ်ပင်မယ်လို့ပါရမီကမြင်သေးရင်တော့အပြည့်စုံဖြစ်လိမ့်မယ်လို့ဆိုတာမပြောနိုင်ဘူးဒါတော့ဒီလိုမဖြစ်ရင်ဖြစ်နိုင်တဲ့အလုပ်ကလေးတွေလည်းရှိပါတယ်ပါတယ်ဆိုလို့ရှိရင်ဉာဏ်နာနဲ့လောဘဒေါသအစရှိတဲ့ကိလေသာတွေဖြစ်ပေါ်လာတဲ့အခါအဲ့ဒါတွေကိုများများငြိမ့်သွားအောင်ရှုမှတ်ပြီးပယ်ဖို့ကတော့ဖြစ်နိုင်ပါတယ်။ဒါကြောင့်တရားတို့တဲ့အောင်လို့အားထုတ်ပေမဲ့တရားကမတို့တဲ့ဘူးဆိုပေမဲ့လို့လည်းလက်လျှော့ပြီးတော့မနေပါနဲ့။အဲအကြောင်းအားလျော်စွာဉာဏ်နာနဲ့လောဘစိတ်ဒေါသစိတ်အဲ့ဒီလိုစိတ်ကြမ်းတွေဖြစ်လာလို့ရှိရင်အဲ့ဒီစိတ်ကြမ်းတွေကိုဖြစ်ပေါ်လာတိုင်းရှုမှတ်ပြီးတော့ပယ်ပါလို့ဆိုတော့သုံးဩဝါဒလေးတွေကိုခွန်ကြီးကပေးပါတယ်။ဖြစ်ပေါ်လာ냐စိတ်ကြမြပယ်ချနိုင်ပါစေတဲ့ဒါလေးလည်းသွားရည်နော်ဖြစ်ပေါ်လာတဲ့လောဘဒေါသစိတ်ကြမ်းတွေကိုပေါ်ပေါ်ခြင်းပေါ်စိတ်ထဲတွင်ငြိမ့်ပါအောင်လေကျူးမပြေပယ်ရစိတ်ထဲတွင်မပြောက်လို့ရှိရင်ဘုံမူရနှုတ်မူရနှင်းငယ်ခြင်းလည်းနှင်းငယ်တွင်ကြီးကြဲကြဲနဲ့ဖြစ်ခင်ကိုငြိမ့်ပါအောင်ကျူးမပြေပယ်ပါလို့ဆိုလိုပါတယ်အဲဒါလေးသွားရည်ဖြစ်ပေါ်လာ냐စိတ်ကြမ်းမြပဲကြနိုင်ပါစေဆို
သစ္စာသာညာသိကြများပဲကြနိုင်ပါစေသစ္စာသာညာသိကြများပဲကြနိုင်ပါစေသစ္စာသာညာသိကြများပဲကြနိုင်ပါစေ
ဩဝါဒတွေအတိုင်းယူသေးသေးလိုင်းနာကျင်သုံးနေမယ်ဆိုရင်တော့ဘယ်သွားမလဲဆိုတဲ့အမေကွန်းကိုကောင်းရသွားမယ်လို့ရေရင်ဖြေနိုင်ပါတယ်ခဏကဒကာမိမာလေးအကြောင်းကိုပြန်ပြီးဆက်ကြအောင်ဆိုရဲ့ငါ့သားဘုရားကကလေးမလေးရဲ့အဖြေများကိုသာဓုခေါ်တော်မူပြီးတော့ဓမ္မတို့သင်တို့ဟာဒီကလေးမလေးပြောတဲ့ဒီနေ့ဒီပဲလောက်တောင်းနားမလဲကြဘူးမသိကြဘူးအဲယုံနာကြရတာကြတယ်ဉာဏ်နဲ့စီမရှိတဲ့သူတွေဟာအကန်းနေမိတယ်အကန်းတွေလို့ခေါ်ရဉာဏ်နဲ့စီရှိမှဉာဏ်စီမြင်တဲ့သူမြည်တယ်လို့မိန်တော်မူပြီးတော့သာရတဘုရားကိုဟောကြားတော်မူပါတယ်အန္တဘူတော်အယံလောကောတနုကိသဝိပါဒတိသကုနောဇာလမုဒ္ဒောဝအဘောသက်ကာယအကိစ္စတိယံလောကောဤလူပေါင်းသည်အန္တဘူတော်ပညာမျက်စိမရှိသဖြင့်အကန့်တပွဲဖြစ်စေ၏ဣဒ္ဓဤလူများတဲ့၌တနုကောဥယေမများလမပြောပဝဲအနည်းငယ်သောသူသည်သာလျှင်ဝိပါဒတိအနိစ္စစသည်ဖြင့်ရှုမြင်နိုင်ပေ၏ဇာလမုဒ္ဒောမြတ်မို့ဆိုဤပရိတ်တွင်မှလွံ့မြောက်သွားတော်သကုဏောငှက်မြည်သည်အဘောဤဝါနေပါပြီတခဲ့သို့အဘောအနည်းငယ်သောသူသည်သာလျှင်သက္ကာယလူပြင်းနာပြင်းနိဗ္ဗာန်စီသို့ကိစ္စတိဝါရောက်နိုင်လေ၏တဲ့ဒီနေရာမှာသထကထာကဒေသနာဝါသာနေဒေသနာတော်ဤအဆုံး၌ကုမာရီကယကံသည်မှအမျိုးသမီးကလေးသည်သောတာပတိပလေသောတာပတိဖို့၌ပဋိဒေယိဒီလေသောတာပန်ဖြစ်သွားတယ်လို့ဆိုပါတယ်ဒီယကန်းဒီမှာလေးတရားနာနေရင်တရားတို့ရသွားတာဟာရှေးဖို့၃နှစ်လောက်ကတည်းကမရဏသတိဘာဝနာကိုပွားများလာခဲ့လို့ပဲဆိုတာသင်ကြားပါတယ်ဒီကြောင့်ထုပတိကိုထောက်ပြီးတော့ဒီလိုအလားတူပုဂ္ဂိုလ်တွေလည်းညာစွာပဲရှိမယ်ဆိုတာလည်းခံမနိုင်ပါပဲတခြားအကြောင်းတစ်ခုကတော့ဘာဝတိပြီးဒီလိုအကြောင်းတော်မှာညာစွာပြသတင်းသုံးနေတော်မူတဲ့အခါမှာနေ့စဉ်နေ့တိုင်းပဲတရားပွဲရှိနေတယ်ဒါကြောင့်ညနေပိုင်းကျရင်ဘာဝတိမျိုးကလူတွေဟာသင်ချင်းစင်ကြဲတဲ့ဝိဒေကိုဝတ်ဆင်ပြီးတော့ပူဇော်စရာပန်းသာတွေကိုလည်းယူဆောင်ပြီးတော့ဒီလိုအကြောင်းတော်ကိုလာရောက်ပြီးတော့တရားနာကြတဲ့မနာပြောကြကောင်းပါပေါ့နော်။ရာဇယောပြည်ဝေလူဝန်ကြောင်းသောစသည်မှလည်းမြတ်စွာဘုရားသတင်းတော်မူတဲ့အခါတွေမှာဒီနည်းအတိုင်းနေမှာပါပဲ။ဒါတော့ရေရှည်နေ့တွေ၊ရေရှည်လတွေ၊ရေရှည်ရက်တွေ၊ရေရှည်နှစ်တွေကတရားနာလာခဲ့တဲ့သူတွေဟာမိမိနာယူထားတဲ့တရားဆုံးမတော်အတိုင်းသီလကိုလည်းကျင့်နေကြမယ်။သီလကျင့်နေသလိုသမထဝိပါဒနာအလုပ်တွေကိုလည်းထိုက်တည်ရလို့သာအားထုတ်နေကြမယ်ဆိုတာသိနိုင်ပါရဲ့။ဘာကြောင့်လဲဆိုရင်အခုနေခါမှာကမဏ္ဍဆရာတူကဟောကြားနေတာကိုတောင်းမှနာကြားရတဲ့သူတွေကယူသေးလိုက်နာပြီးတော့အားထုတ်ကြသေးတာပဲ။ကိုတော့ကဘုန်းတော်ထောတာသာသနာ့မြတ်စွာဘုရားကိုတော်တိုင်ဟောကြားတဲ့တရားကိုနားရတဲ့သူတွေဟာဒီလိုဘာဝနာကမ္မထာနေကိုဘယ်မှာအမထုတ်ပဲရှိပါမလဲအထုတ်ကြမှာပါပဲဒီတော့ရှင်းရှင်းနေ့ရက်တွေရှင်းရှင်းလတွေနှစ်တွေကတရားနာပြီးတရားအထုတ်လာခဲ့တဲ့ပုဂ္ဂိုလ်တွေဟာနောက်နောက်တရားပွဲတွေမှာတရားနာရင်မဲ့ဖို့တရားတို့ကိုရဖို့ပါရမီထောက်ပံ့နေပြည့်စုံနေတယ်လို့ဆိုနိုင်ပါတယ်ပြီးတော့ဒီလိုအကြောင်းတော်အစဒီမှာတရားတော်မူတဲ့အခါယန္နာပရိသတ်တွေကယံပရိသတ်လည်းရှိတယ်။ယံမိမပရိသတ်လည်းရှိတယ်။လူပါဒကယောက်ျားလည်းရှိတယ်။ဥပါဒိကမိမလည်းရှိတယ်။ပရိသတ်၄ပါးလုံးအစုံမဲ့ရှိနေပါတယ်။အဲဒီလိုဘုရားကိုယ်တော်တိုင်ဟောတဲ့တရားကိုမျက်မှောက်ထင်ရှားဖူးမြော်ပြီးနာကြားရတဲ့ပုဂ္ဂိုလ်တွေဟာလည်းသူတော်ပါရမီတို့ရှိတဲ့ပုဂ္ဂိုလ်တွေဖြစ်เสียအကြောင်းရှိပါတယ်။မြတ်စွာဘုရားကတရားဟောတော်မူတဲ့အခါမှာလည်းအဲ့ဒီတရားနာပုဂ္ဂိုလ်တွေရဲ့အလိုအကျအစ္စာတရားကိုကြီးကျူးပြီးသင်လျော်တဲ့တရားကိုဟောတော်မူပါတယ်။အလိုအစ္စာတရားနဲ့ဆက်အောင်ဟောတယ်ဆိုတာကအင်မတန်အရေးပါအရာရောက်ပါတယ်။မြတ်စွာဘုရားလက်တော်ကာလတုန်းကအရှင်သုလပန္ဓကဆိုတာရှိတယ်။ အခရာ44လုံးသာရှိတဲ့7လုံးဘွဲ့ဒါသာလေးတဲ့ပုဂ္ဂိုလ်လေးလာပါလုံးသင်လို့တောင်းခုမှမရနိုင်ဘူးတဲ့ဉာဏ်လေးတာတော့ပထမရမ်းပါပဲဒါကြောင့်သူ့ကိုဖြစ်တဲ့မဟာပန္နကမထေရကငါညီသူလပန္နကဟာတော့သာသနာတော်မှာမကြီးပွားနိုင်တော့ဘူးလို့ယူဆပြီးတော့ရှင်ထုတ်လိုက်တဲ့ညဇာဗျာကမိမိထံခေါ်ယူလာပြီးတော့သိလျော်တဲ့ကမ္မထံကိုပေးတယ်။ဘိုလ်ပိုင်းလေးတစ်ခုကိုပေးပြီးတော့ရဇောဟရဏံညဉ့်ညေကြီးကိုဆောင်းတတ်သည်ရဇောဟရဏံညဉ့်ညေကြီးကိုဆောင်းတတ်သည်လို့ပြောဆိုပြီးလက်နဲ့သုံးတယ်နေဖို့ညဇာဗျာညွှန်ကြားတော်မူတယ်။အဲဒီညွှန်ကြားချက်အတိုင်းအရှင်သုလပန္နကကလည်းရဇောဟရဏံရဇောဟရဏံလို့ဆိုပြီးအိုပိုင်းလေးကိုသုံးနေပြီးတော့နေတယ်။အဲဒီတော့သုံးနေနေရင်မိမိသန္တာကယုံနာတရေသဘောကိုသိမြင်ပြီးရဟန္တာဖြစ်သွားပါတယ်တဲ့။အဲ့ဒါဘာမှမကြဘူး။အလွန်ဆုံးနှစ်နာရီသုံးနာရီလောက်ရှိမှာပေါ့။ဒီလိုလွယ်လွယ်နဲ့တရားရသွားတာဟာစစ်စာပြနေခဲ့အောင်ဟောကြားညွှန်ပြပေးလို့ပါပဲ။ပြီးတော့နောက်တစ်ခုကတော့ရှင်သာရိပုတ္တရာဤတတိယဟန်တပါးဟာလဲရှင်သာရိပုတ္တရာပေးတဲ့အတုပကမ္မထံကိုလေးလာပါလုံးအာထုပ်ပေမဲ့ဘာမှအကြီးမြောက်ပဲရှိနေကြတဲ့ဒါနဲ့ရှင်သာရိပုတ္တရာကအဲ့ဒီယံကိုမြတ်စွာဘုရားတန်ခေါ်သွားပြီးတော့အနှံတယ်မြတ်စွာဘုရားကဒီဘုံမှာဂျာပန်းကိုဖန်ဆင်းပြီးပေးတယ်အဲ့ဒီယံကဝါပေါင်း900တိုင်တိုင်တစ်ဆက်တည်းဒီပရင်းစရာကြီးဖြစ်လာခဲ့တဲ့ဒါကြောင့် तू ကအတန့်ပြန်ကြိုက်နေတယ်။အဲဒီတော့အတန့်ပြန်ကြိုက်နေတဲ့ပုဂ္ဂိုလ်အာတုဘကမ္မထံကိုပေးထားတော့အဲဒီအာတုဘကမ္မထံမှာသိမ့်ဝင်စားပဲနဲ့ဖြစ်နေတယ်။ညသောရာကပေးတဲ့ရွှေကြာပန်းကြတော့တန့်ပြန်တဲ့အတွက်မြင်းမြင်းချင်းသူ့စိတ်ထဲမှာကြည်လင်ပြီးအဲဒီကြာပန်းကိုကြည့်ရှုနေခြင်းပဲဇံကိုလည်းရတယ်အဲ့ဒီကြာပန်းကိုမြတ်စွာဘုရားကညှို့အောင်ဖန်ဆင်းလိုက်တော့အဲ့ဒီကြာပန်းညှို့သွားတာကိုမြညာကစားပြီးအနိစ္စဒုက္ခအနတ္တသဘောတွေကိုသိမြင်သွားတဲ့အဲ့ဒီခါမှာမြတ်စွာဘုရားကသင်လျော်တဲ့ဂါထာလေးတစ်ပုဒ်ကိုဟောကြားတော်မူတယ်အဲ့ဒီဂါထာကိုကြားနာရတဲ့အဆုံးမှာအဲ့ဒီယဟန်ဟာယဟန်နာဖြစ်သွားပါတယ်တဲ့ပြီးတော့နောက်တစ်ခုကမြတ်စွာဘုရားရဲ့ဖွားဘက်တော်အရှင်သာနာမထေရဆိုတာရှိမြတ်စွာဘုရားပြိဋိနိဗ္ဗာန်ဆံသွားတဲ့နောက်သာဝေကရပြီးမမနာတွေလည်းကြာပြီးတော့ဒီရှင်သာနာမထေရယူယူဆဆနဲ့တရားထုတ်ပြီးတော့နေတယ်။အဲဒီလိုတရားထုတ်ရင်အချိုးမကျဘဲနဲ့ဖြစ်နေတဲ့အတွက်အဉ္စဏနာဌာမလာရောက်ပြီးဩဝါဒခံယူတယ်။ဒါတော့ဉာဏန္တာကအဘိစရာပြောတယ်။ဒါလိုလဲဆိုတော့ရှင်ဘုရားဟာတရားလူကိုရလိုက်ပြီးလိုက်တဲ့ဘာဘာပုဂ္ဂိုလ်ဖြစ်ပါတယ်လို့အဘိဓိကပြောကြတယ်။အဲဒီအဘိဓိကိုကြားရတာနဲ့အရှင်သာနာမှာအတဲပြီးပိဋိပံမှုစာတွေဖြစ်သွားတယ်။ဉာဏနာဟောတဲ့တရားကိုလည်းနာကြပြီးတရားဓုကိုရသွားတယ်။အခုပြောခဲ့တာတွေဟာသင်လျော်တဲ့ညွှန်ကြားချက်တရားစကားကိုကြားနာရလို့တရားဓုရသွားကြပုံတွေပါပဲ။ဒါကြောင့်ဣဇာတရားနဲ့ကိုင်းညီတဲ့တရားကိုဟောတာဟာအလွန်ပဲအရေးပါရာရောက်ပါတယ်။ဒီကာလမှာအချို့ကမ္မထမ်းဆရာတွေကယောဂီတွေရဲ့အလိုအကျိုက်ကိုကြအောင်မဟောတာမပြောတာကြဘူး။မသိတော်တဲ့စကားလဲယောမိတာကြတယ်။ဒါကြောင့်တချို့ယောဂီတွေကစိတ်ပြဲပြီးတော့ပြင်ပြန်သွားတာကြတယ်။အချို့ကမ္မထမ်းဆရာတွေကတော့ယောဂီတွေရဲ့အလိုအကျိုက်ကိုလည်းရောညီညွတ်အောင်ပြောတတ်တယ်ဒါကြောင့်တချို့ယောဂီဟာရဲ့နီးငယ်လောက်တရားအထုတ်ဖို့မှန်းပြီးတော့လာတယ်။ဒီလိုလာရကသိရတဲ့ပြီးတရားပြည့်စုံသည့်အထိအထုတ်သွားနိုင်ကြတယ်။ဒါကြောင့်ဣဇာတရားနဲ့လျော်အောင်ဟောနိုင်တာဟာအင်မတန်ကျေးဇူးများပါတယ်။ယသာတရားမှာတော့ဘုရားတို့ရဲ့ဣဇာတရားကိုအကျွမ်းမဲ့သိမြင်တော်မူတဲ့အတွက်တရားဟောတော်မူရင်ပဲတရားနာတဲ့သူတွေရဲ့ဣဇာတရားကိုကြည့်ကြည့်ပြီးသင်လျော်တဲ့တရားတွေကိုဟောကြားတော်မူပါတယ်။ဒါတော့အနာနဲ့ဆေးကြိုက်အောင်ပေးပြောင်းရေးမဖက်ပါဆိုတဲ့ညမာပရိပါဒနဲ့ညီမိမိတို့ရဲ့ဣဇာပြားနဲ့လျော်တဲ့တရားကိုနာကြရတဲ့အတွက်လဲ တရားနာရင်တရားတို့ကိုရရပါကြပါလေဒီလိုအမျိုးမျိုးသောအကြောင်းတွေကြောင့်တရားနာရင်တရားတို့ရပါကြတာတွေကိုစုပေါင်းပြီးတော့သာကထာမှာဒေသနာပရိယောသာနေဒေသနာတော်ရဆုံး၌သရုရာတိတ္တယာပါဏသာသနာ7400သောဝိနည်းတတ္တဝါအပေါင်းတို့အားဓမ္မသမီးသမယောတရားသူကိုရခြင်းတရားသူကိုသိခြင်းဖြစ်ပါれစသည်ဖြင့်ပေါ်ပြထားတယ်လို့မှတ်ရမယ်ဘုရားပြောခဲ့တဲ့အတိုင်းတရားနာရင်တရားသူရသွားကြတဲ့ပုဂ္ဂိုလ်တွေဟာမြတ်စွာဘုရားလက်ထက်တော်ကာလတုန်းကအများကြီးပဲရှိပါတယ်ဘုရားထုတ်ရင်တရားသူရသွားကြတာတွေကလည်းပဲအများကြီးပဲရှိပါတယ်အဲဒီလိုတရားသူရသွားကြတာတွေဟာလူကြောင့်ပုဂ္ဂိုလ်တွေလည်းအများကြီးပါပဲသောတာပန်ဖြစ်သွားကြတဲ့ဥပါဒကယောက်ျားဥပါဒိကမိန်းမတွေလည်းအများကြီးပါပဲသရဂံဖြစ်သူတွေလည်းမနှဲလာပါဘူးအနာဂံဖြစ်တဲ့သူတွေလည်းရှိတာပဲညာနာဖြစ်ပြီးလူနဲ့ပြိဋိနိဗ္ဗာန်ပြုသွားတဲ့ပုဂ္ဂိုလ်တွေတောင်မှနည်းနည်းတော့ရှိသေးတာပဲအနာဂံပုဂ္ဂိုလ်တွေကတော့သုဒ္ဓဝါဒဇမဘုံမှာဖြစ်နေကြတယ်သောတာပန်သရဂံပုဂ္ဂိုလ်တွေကတော့တချို့ကသုဒ္ဓမာယနာပြေမှာဖြစ်နေကြတချို့ကဒါဝိန္ဒနာပြေမှာဖြစ်နေကြတချို့ကယာမနာပြေမှာတချို့ကဒုတိယနာပြေမှာတချို့ကနေမာရတိနာပြေမှာတချို့ကပရဏမိတဝဇ္ဇဝိန္ဒနာပြေမှာဖြစ်နေကြတယ်။နတ်ပြည်၆ထမှာဘုရားလက်ထက်တော်ကာလကအရိယာတရားဓမ္မတွေအများကြီးရှိနေကြပါတယ်။အခုတရားနာနေကြတဲ့ပရိသတ်တွေထဲမှာလဲဘုရားလက်ထက်ကပုဂ္ဂိုလ်တွေလိုပါရမီထိုးတဲ့ပုဂ္ဂိုလ်တဝုဒလေတော့ပါခြင်းလဲပါနေပါတယ်။ရည်ရည်ရည်ဒီလတွေကအားထုတ်လာလို့ဣန္ဒြေရင်းကျက်နေတဲ့သူလဲတဝုဒလေတော့ပါနိုင်ပါလေ။အဲဒီလိုတဝုဒလေကတော့အခုတရားနာနေရင်လဲတရားသူကိုရနိုင်စရာအကြောင်းရှိပါလေ။ဒီလိုမရတော့မှအားထုတ်ဆဲပုဂ္ဂိုလ်တွေမှာအတဲပြီးကျူးစာအားထုတ်တာနဲ့မကြခင်မဲ့တရားသူကိုရသွားနိုင်ပါလေ။အမတုတ်ဘူးတဲ့သူတွေမှာလဲတရားအားထုတ်ဖို့နီလာမှန်ကိုရတဲ့အတွက်အခွင့်အသင်းတဲ့အခါမှာအားထုတ်ပြီးတရားသူကိုရသွားနိုင်ပါလေ။အဲဒီလိုတရားသူကိုရသွားတဲ့လူတွေပဲဖြစ်ဖြစ်အခုလိုတရားနာပြီးကုသိုလ်ကောင်းမှုကိုပြုနေတဲ့လူတွေပဲဖြစ်ဖြစ်ဒီလိုပုဂ္ဂိုလ်တွေအားလုံးဟာအခုဘောကသုတိပြတ်ကြီးသိကြရတဲ့အခါနတ်ပြည်၆ထမှာအလိုရှိရာရောက်သွားကြမယ်။အဲဒီနတ်ပြည်ရောက်သွားတဲ့အခါမှာတရားလက်ထက်ကရောက်နေနေကြတဲ့အရိယာနာတွင်နဲ့တွေ့ကြရမှာပေါ့နာရဝိဝိသကာအစရှိတဲ့နာသားနာသမီးတွေနဲ့တွေ့ကြမယ်တွေ့တဲ့အခါကျတော့ညစွာဘုရားထံကသူတို့နာကြအားထုတ်လာခဲ့တဲ့တရားတွေကိုမေးမြန်းဆွေးနွေးနိုင်ကြပါလိမ့်မယ်အဲဒီနောက်ပြည်လောကမှာသူတော်ကောင်းတွေအချင်းချင်းတရားဆွေးနွေးရတာဟာအင်မတန်ကိုကြည်နူးစရာကောင်းမှပါပဲဒါပေမဲ့ဒီကုတရားနာပရိသတ်တွေကနတ်ပြည်တော်မရောက်ချင်ပါဘူးကိုလူပြည်လောကမှာပဲဖြစ်ကျင်ပါれဆိုရင်တော့မိမိတို့လိုရှိတဲ့အတိုင်းလူပြည်မှာပဲဖြစ်နိုင်ပါれဒီလိုပြောရတာကလည်းတခြားကြောင့်မဟုတ်ပါဘူးတချို့ကကိုရရွာကိုရိသမှာပဲဖြစ်ကျင်တတ်ကြတဲ့အတွက်ပြောရတာပါပဲတစ်ချိန်လုံးကတစ်ချိန်ဆိုတာလွန်ခဲ့တဲ့25နှစ်နေ30လောက်ကပါပဲအဲ့ဒီတုန်းကမော်လမြိုင်မှာတရုတ်တကာကြီးတူသူ့အိမ်ကိုပြင်ပြီးသံဃာတော်တွေကိုဘန်ကလူရန်တယ်။ဘန်ပုံမေးပြီးတဲ့အခါမှာနာယကဆရာတော်ကြီးကသာနုမောဒနာတရားဟောတယ်။ဘန်လူရနာကုသိုလ်ကြောင့်လူပြည်မှာပဲဖြစ်ဖြစ်၊နတ်ပြည်မှာပဲဖြစ်ဖြစ်အသက်ရှင်ခြင်း၊အစဉ်လာခြင်း၊ခွန်အားကြီးခြင်း၊ဆန္ဒများခြင်း၊ဒညာကြီးခြင်း၊ချွေရာများခြင်း၊စီစဉ်စားပေါ်များခြင်းအစရှိတဲ့သောညချမ်းသာတွေကိုရသွားမဲ့အကြောင်းဘုရားမဟာယနတ်ပြည်မှာလည်းရောက်နိုင်တယ်။ဒါဝိနာနတ်ပြည်လည်းရောက်နိုင်တယ်ရာမသာသနာပြည်တွေလည်းရောက်နိုင်တယ်။နတ်ပြည်ဆိုတာကိုယ်အောင်ကိုယ်ဝါရင်နဲ့တောက်ပါပြီးဘုံမိတ်မန်တွေနဲ့ဥယျာဉ်ရေကန်တွေနဲ့ပရိသတ်တွေနဲ့နာယထာတွေနဲ့အမတန်ပျော်စရာကောင်းကြောင်းစသည်ဖြင့်ဆရာတော်ကြီးကမြတ်စွာဘုရားသားတွေဝူဝီစားစားဟောကြတော်မူတယ်။ဒါလို့ဟောပြီးတော့ဆရာတော်ကြီးကသောင်းတကာတေဦးကြီးကိုဘယ်နဲ့လဲတကာကြီးနတ်ပြည်များမရောက်ချင်ဘူးလားလို့မေးတယ်ဒါတော့သန္ဓဂါတေဦးကြီးကပြန်လျှောက်တယ်တပည့်တော်ကနတ်ပြည်ကိုမရောက်ချင်ဘူးခင်ဗျာတဲ့ ီးတော့ဆရာတော်ကြီးကအားသင့်ပြီးတော့ဟင်ဒကာကြီးကနတ်ပြည်ကိုမရောက်ချင်ဘယ်နဲ့ချင်းလို့တော့လို့ထပ်ပြီးတော့မင်းမြန်မြန်နဲ့ဒီတော်ကဘယ်မှမရောက်ချင်ပါဘူးကိုယ်အိမ်နဲ့ကိုဝင်းကိုချာနဲ့ဒီမှာဖြစ်ချင်တာပါပဲလို့ပြောတွေကကြည်ကြံရောက်တယ်ဒါတော့ဆရာတော်ကြီးကဒါလို့ဆိုရင်ဒကာကြီးလိုရှိတဲ့အတိုင်းဒီဝင်းချာနဲ့ဖြစ်မှာပါပဲလို့ဒီဝန်းချုပ်လိုက်ပါတယ်အဲ့ဒါဟာသူ့ဧဇာတရားလိုက်ပြီးအနုဘောဓနာပြုလိုက်တာပါပဲဒါပေမဲ့အဲ့ဒီလိုဟောတာမှန်လဲမှန်ပါလေသူတို့ရှိတဲ့သူဟာသူဖြစ်ချင်ရမှာဖြစ်နိုင်ပါလေဘန္ဒကာကသူ့ချာနယ်မှာဖြစ်ချင်ရင်သူကုသိုလ်ကသူ့ချာနယ်မှာပဲပြစ်ချပေးမှာပေါ့ဣဇတိဘိခဝေသီလဝတ္တောစေတောပဏိရိဝိသုဒ္ဓတာတဲ့ဘိခဝေရာတော့သီလဝတ္တောသီလရှိသောသူဤစေတောပဏိရိစိတ်ကိုစောင့်တည်ထားခြင်းတောင်းတာခြင်းသည်ဣဇတိတောင်းတာသည်အတိုင်းပင်ပြည့်စုံတတ်ပါတယ်တဲ့သူကဒီလိုဖြစ်ခြင်းဒီလိုဖြစ်မှာပဲဘိုးလိုဖြစ်ခြင်းလည်းဘိုးလိုဖြစ်မှာပဲဘိုးလိုရှိတဲ့အတိုင်းကြီးစည်းပြည့်စုံနိုင်ပါတယ်ဘာကြောင့်လဲဆိုရင်မိသူရာတာသီလစင်ကြယ်လို့ပါပဲသီလစင်ကြယ်ဖို့ကလည်းလိုပါသေးတယ်သီလမစင်ကြယ်ရင်တော့ကိုလိုရှိတဲ့အတိုင်းကြီးဖြစ်လိမ့်မယ်လို့စိတ်မချသေးဘူးသီလကလည်းစင်ကြယ်နေရင်တော့သိချရပါတယ်။ဒါကြောင့်အခုတရားနာပရိသတ်တွေမှာတော့သီလကလည်းထူးစင်ကြယ်နေတယ်။ပညာနဲ့ကာလကြီးများလို့အခါမှဆိုရင်ဗမာပြည်မှာဗမာထုံးစံအတိုင်းအင်မတန်ပြောနေကြတဲ့ကာလကြီးပဲ။အထူးအဖြင့်ဆိုတော့ဒီရန်ကုန်မြို့မှာလူငယ်သူငယ်တွေအပြောကြဆုံးပါပဲ။ဒီလိုသူများတွေအပြောကြီးပြောနေကြတဲ့ခါကာလတွေမှာပဲမယ်လို့အဲ့ဒီအပြောတွေကိုစိတ်ဝင်စားပဲသွန်လို့ပြီးတော့ကုသိုလ်ကောင်းမှုတွေသူတော်ကောင်းတရားတွေသူတော်ကောင်းတရားတွေမှာလာစိတ်ဝင်စားလို့တချို့ကသင်္ဟာပြုပြီးတော့တရားအထုတ်နေကြတယ်တချို့ကလည်းဥပုသ္တိမိလာဆောက်တည်ပြီးတရားအထုတ်နေကြတယ်ဒါကြောင့်သူတရားနာနေကြတဲ့ပုဂ္ဂိုလ်တွေမှာသီလကအထူးစင်ကြယ်နေပါတယ်ဒီလိုသီလကအထူးစင်ကြယ်နေတဲ့အတွက်ဒီပုဂ္ဂိုလ်တွေဟာနတ်ပြည်မှာဖြစ်ခြင်းမိမိတို့လိုရှိတဲ့အတိုင်းနာဒီဖြစ်ကြမယ်လူကြီးမှာပဲဖြစ်ခြင်းလို့ရှိရင်လဲလူကြီးတွေမှာဖြစ်ကြမှာပဲဓမ္မကြီးတွေမှာဖြစ်ခြင်းရင်ဓမ္မကြီးတွေမှာဖြစ်ကြမယ်ဒီနေရာမှာသူ့တို့ကြိုးပေးဖို့နဲ့စပြီးဘုန်းကြီးကဆိုရင်နာတခုတော့ရှိတယ်ဘာလဲဆိုလို့ရှိရင်အခုနေခါမှာဟိုဥရောပတိုက်အမေရိကတိုက်အစရှိတဲ့ကြားနိုင်ငံတွေကတိုးတက်ထွန်းကားနေတယ်မြန်မာနိုင်ငံကကောင်းမှုရှင်တွေဟာအဲဒီနိုင်ငံသားတွေစိတ်ညို့ပြီးအဲဒီနိုင်ငံတွေသွားဖြစ်ကုန်မှာဘုန်းကြီးကဆိုရင်မြည်တယ်အဲဒီလိုဖြစ်နေကြတယ်လို့လည်းဘုန်းကြီးကတော့ယူဆထားတယ်တချို့ကမေးကြဘုရားဘာသာဝင်ပုဂ္ဂိုလ်တွေဟာသူတို့ကောင်းမှုတွေကိုပြုနေပါရဲ့နဲ့ဘုရားဘာသာနိုင်ငံဟာဘာကြောင့်မတိုးတက်မကြီးပွားရလဲလို့မေးကြတယ်သူတို့ကမြန်မာပြည်ကသေရင်မာဒီမာပဲဖြစ်တယ်လို့ဒီလိုသိနေကြပုံရပါတယ်အမှန်ကတော့ဒီလိုမှမဟုတ်ပဲသူတို့ကလည်းပြည်စုံနေတဲ့သူဟာသူ့လိုရှိရင်ဘယ်မှမဆိုဖြစ်နိုင်တာကြီးပဲမာဒီကကုသိုလ်ကရှိနေတဲ့ပုဂ္ဂိုလ်တွေဟာတိုးတက်ကြီးပွားနေတဲ့ဟိုနိုင်ငံတွေဖြစ်ခြင်းအဲ့ဒီနိုင်ငံတွေမှာသွားပြီးဖြစ်နိုင်ပါတယ်ဒါကြောင့်အခြားနိုင်ငံတွေကအခုခါမှာကြီးကျယ်ခမ်းနားနေတဲ့ပုဂ္ဂိုလ်ကြီးတွေဟာဓမ္မကြီးကဘုရားဘာသာဝင်ကောင်းမှုရှင်တွေလဲဖြစ်နိုင်တာပဲဓမ္မကြီးကယခုနေ့ခါမှာတာရှင်းစင်ကြယ်တဲ့ကောင်းမှုအကြီးအကျယ်တွေကိုပြုလုပ်နေတဲ့ပုဂ္ဂိုလ်တွေအလွန်ပဲပေါ်များပါတယ်အဲဒီပုဂ္ဂိုလ်တွေဟာသူတို့ပြုထားတဲ့ကုသိုလ်အားလျော်စွာအကြီးအကျယ်အကျိုးပေးဝင်ရအောင်သူတို့ရဲ့မိဘဖြစ်မဲ့သူတွေဟာလဲအင်မတန်ပေါ်များပြည့်စုံတဲ့ပုဂ္ဂိုလ်တွေရှိရပေရင်မင်းဓမ္မဒီမာတော့ဒီလိုပေါင်းရပြည့်စုံတဲ့ပုဂ္ဂိုလ်ဥယေကတဲမများဘူးများများမရှိဘူးအခြားနိုင်ငံတွေမှာမှဒီလိုပေါင်းရပြည့်စုံတဲ့ပုဂ္ဂိုလ်တွေကများများရှိတယ်ဒါတော့ဓမ္မဒီကမိဘလောင်းတွေမလုံလောက်တာကြောင့်လဲဓမ္မဒီကကောင်းမှုရှင်တွေဟာခြားနိုင်ငံရောက်သွားဖို့ရအကြောင်းရှိနေပါတယ်အဲဒီလိုဇနီးနီးနဲ့နိုင်ငံကြီးဘာသာကြားတွေထဲမှာသွားဖြစ်တယ်ဆိုရင်အခုဘုရားကဗုဒ္ဓဘာသာဝင်သူတော်စင်ကြီးဖြစ်ပေမဲ့လို့ တရားတော်ရဲ့အကြောင်းတရားကြီးဖြစ်နေပေမဲ့လို့အဲ့ဒီဘာသာကြားတွေတည်းသွားဖြစ်တဲ့သူကသုစုရှင်ဘဝနဲ့ဆိုရင်အဲ့ဒီကမိဘအသစ်တွေရဲ့ဘာသာအသစ်တွေကိုလက်ခံယုံကြည်သွားမှာပဲလက်မခံဘဲနဲ့ဖြစ်နိုင်ပါမလားအဲ့ဒါကအလွန်ပဲရေးကြည့်ပါလေဒါကြောင့်အဲ့ဒီလိုဘာသာတရားတွေပြည့်မသွားရအောင်ဘုရားဘာသာတရားကိုနည်းနည်းနည်းနည်းသိနေတဲ့ယခုနေခါကလေးကဗราတရားခိုင်မြဲအောင်အထောက်ထားဖို့လိုပါတယ်တရား၌ယုံကြည်တဲ့သရတရားတရား၌ယုံကြည်တဲ့သရတရားသံဃာ၌ယုံကြည်တဲ့သရတရားဒီယတနာသုံးပါးမှာယုံကြည်တဲ့သရတရားတွေမပြတ်နိုင်အောင်မပြတ်နိုင်တဲ့အစဉ်တန်းရအောင်အားထုတ်ဖို့အလွန်ပဲအရေးကြီးပါတယ်အဲ့ဒီမပြတ်နိုင်တဲ့အစဉ်တန်းဆိုတာကလည်းသောတာပန်ဖြစ်မှပြည့်စုံတယ်အခုဘုရားကတရားအားထုတ်လို့မေဘုံနိဗ္ဗာန်တရားကိုသိမြင်ပြီးသောတာပန်ဖြစ်သွားရင်တော့ယတနာသုံးပါးကိုယုံကြည်တဲ့သရတရားကမပြတ်တော့ဘူး။အဲလိုဆိုရင်တော့ဘယ်နေငါရောက်ရောက်ဘယ်လူတွေဘယ်လူမျိုးတွေမှလည်းဖြစ်ဖြစ်ကိစ္စမရှိဘူးသိကြပါပြီ။အခုပြောနေတဲ့သတိပေးစကားတွေကသူတို့ရှိတဲ့ပုဂ္ဂိုလ်တွေမှာပြည့်စုံအောင်ဖြစ်နိုင်တဲ့အတွက်ဓုရဂဓမ္မတွေတခြားရောက်သွားရင်အမတန်ရခဲ့တဲ့ဘုရားဘာသာဝင်ဖြစ်မှဆုံးရှုံးသွားမှာကိုဆိုရင်လို့သူတို့ပြေးနေတာတွေပါပဲအခုနေခါမှာလူပြည်မှာဆက်ဖြစ်ပေါ်ရတာတော့လဲကျဲမကောင်းတာပါဘူးအဲဒါကလည်းတိုးတယ်နာယောဂါတွေကလည်းများတယ်ဟောဝါရဒီဝါရဝါရတွေကလည်းချုပ်သေးတယ်ဘေးရန်တွေကလည်းများတယ်ဒါကြောင့်လူပြည်မှာတော့ဖြစ်ဖြစ်ပါဘူးနာပြည်မှာလည်းဖြစ်ဖြစ်ပါတယ်လို့ဆိုရင်တော့သူတရားဓမ္မတွေကနာပြည်မှာဖြစ်ကြမှာပါပဲလူမာယာမလည်းဖြစ်နိုင်တယ်ဒါရဏယာမစာဒီမလည်းဖြစ်နိုင်တယ်အဲ့ဒါမေဖို့မရသေးပေမဲ့မိမိတို့ပြုထားတဲ့ဒါနာကုသိုလ်တွေဤအစွမ်းကြောင့်မိမိတို့အလိုရှိရာဖြစ်နိုင်ပါတယ်မေဖို့ရတဲ့ပုဂ္ဂိုလ်တွေအတွက်တော့အထူးပြောစရာမလိုပါဘူးနတ်ပြည်ဆိုတာသိပြီးတော့ထူးဆန်းလာတာလည်းမဟုတ်ပါဘူးရောက်နိုင်ကြပါတယ်ရာဇီဂျိုမျိုးကအိန္ဒဂါဆိုတဲ့လူတယောက်ဟာသန္ဓေစွန်းမြလောင်းတာလှူတာနဲ့အရဏနာတည်းကိုရောက်သွားသေးတာပဲ။ဒီမှာတရားတော်ဒကာဓမ္မတွေမှာကုသိုလ်ကောင်းမှုတွေကအများကြီးရှိနေကြတာပဲ။သံတဆုံးဘယ်ကမလဲ။ပြည့်လူလိုက်ကြတဲ့ရဏကုသိုလ်တွေမနည်းဘူး။အများကြီးရှိနေကြတာပဲ။သီလဘက်ကဆိုရင်တချို့မှဓနာတစ်ပြုတ်လောက်စောက်တည်တာနဲ့တောင်နတ်ပြည်ရောက်ကြသေးတာပဲ။မြေတစ်ဝက်လောက်ကုသိုလ်ဆောင်တာနဲ့တောင်မှနတ်ပြည်လောကဖြစ်သေးတာပဲ။အခုတော်ဒကာဓမ္မတွေမှာကုသိုလ်တရင်သီလတွေဆိုရင်လည်းအများကြီးပဲဆောင်သုံးနေကြတယ်ဝိပဿနာဘာဝနာကုသိုလ်တရားကိုလည်းပွားများနေကြတယ်ဒီတော့နတ်ပြည်ရောက်ချင်းရင်လွယ်လွယ်ကလေးနဲ့ရောက်မှာပေါ့ဘာကြောင့်မရောက်ပဲကြည့်ရမလဲဒါကြောင့်ဒုရဂါရမတွေဟာနတ်ပြည်ရောက်ချင်းရင်ရောက်ဖို့ကတော့သေးကြနေပါပြီအဲဒီကိုရောက်သွားတဲ့အခါနတ်ပြည်မှာရောက်နေနှင်းတဲ့အရိယာနာတွေကိုတွေ့ပြီးတော့မြတ်စွာဘုရားဟောတဲ့တရားကိုဘယ်လိုနာခဲ့ရသလဲဘယ်လိုတရားတွေကိုအားထုတ်လာခဲ့သလဲဆိုတာမင်းများစုံစမ်းကြည့်ကြပေါ့အဲဒီလိုမင်းများပြီးတော့မိမိတို့သိလာတဲ့တရားနဲ့ဤတော်ဆွေးနွေးနိုင်ပါတယ်ဆွေးနွေးကြည့်ဖို့ရာအခုကအရေကမှာကြားထားလိုက်ပါတယ်ညဇာပြန်လဲတဲ့တော်ကာရတုံးကဘာဂေတာဆိုတဲ့မြို့မှာဥပောတ္တာဆိုတဲ့အမျိုးသမီးတယောက်ရှိတယ်ဘာဂေတာမြို့ဆိုတာအိန္ဒိယပြည်အလယ်ပိုင်းဘောဓလတိုင်းထဲမှာရှိပါတယ်ဘုရုံးကဒီလိုကြောင်းတော်ဤတရားဘာဝတိမြို့တော်ဤလက်တဲ့မြို့တစ်ခုပေါ့ဘာဝတိနဲ့၆ယူဇနာဝိပွားတယ်လို့ဆိုတော့ယူဇနာမှာ၈မိုင်လောက်ရှိတယ်လို့အခုခေတ်သုတေသနာပညာရှိတွေကခံမှန်းထားကြတယ်အဲဒီလိုခံမှန်းကြတာကလည်းအတ္တရာများမှာပြထားတဲ့ရှင်းဝါရယူဇနာတွေကိုယခုလက်တွေ့တိုင်းထွားပြီးကြည့်တဲ့အခါမှာ၈မိုင်လောက်ပဲရှိတာကိုအများအားဖြင့်တွေ့ရလို့ခံမှန်းထားကြတာပါပဲဒါကြောင့်ပြင်မှန်6လီဆိုတော့40နဲ့ရှင်းမှန်လောက်ရှိမှာပေါ့ဘာဝတိဒီကနေပြီး40နဲ့ရှင်းမှန်လောက်ရှိမယ်အဲ့ဒီသာဂေတမြို့ကိုအယုဇအယောဒယလို့လဲခေါ်ပါတယ်အခုလက္ခဏာလို့ခေါ်တဲ့မြို့ဟာဒီကသာဂေတမြို့တရားဌာနပဲလို့လည်းပဲဆိုကြပါတယ်အဲ့ဒီမြို့ဟာဝိသခာရဲ့ဖခင်ဇနင်းစရာတည်းကြီးနေရာမြို့လဲဖြစ်ပါတယ်အဲ့ဒီသာဂိတမြို့မှာဥပောဒရာခေါ်တဲ့အ မျိုးသမီးဟာမြတ်စွာဘုရားဟောတော်မူတဲ့တရားတော်တွေကိုကျင့်သုံးပြီးတော့သောတာပန်ဖြစ်သွားတယ်အခုတရားထုတ်ကြတဲ့ဒကာဓမ္မတွေလိုပဲဖြစ်မှာပေါ့ဘုရားကလည်းတရားကဒီလိုအားထုတ်ရတာပါပဲသူကျင့်စဉ်တွေကိုတော့သူ့ဟာသူပဲဖော်ပြထားပါတယ်နောက်ပိုင်းကျတော့ကြားပါလိမ့်မယ်အဲ့ဒီမျိုးသမီးဟာအသက်တန်းတိုင်းနေပြီးသူ့တွေသွားတဲ့အခါဒါရဏနာပြည်ကိုရောက်သွားတယ်အဲ့ဒီမှာဒီကျဲခန္ဓာတဲ့နာဗိမာန်ကြီးနဲ့ရှင်နဲ့တရေကြီးဖြစ်ပြီးတော့နေပါတယ်တဲ့။နေတော့ခါမှအရှင်မမောက္ကလမထေရမြတ်ကဒါဝိမနာပြည်ကိုဒီဒေသစာရေးကြွားချီတော်မူရင်အိနာသမီးကိုတွေ့လာခဲ့တယ်။ဘုရင့်ကမထေရမြတ်တင်မှာအဘိညာဉ်တကိုယ်တွင်နေပြည့်စုံတော့ရဲနေရကြတာပဲ။နာပြည်ကိုကိုယ်တိုင်သွားရောက်ပြီးတော့လည်းကြည့်ရှုနိုင်တယ်။ကိုယ်တိုင်မသွားပဲဒိဗသက်ကိုဘိညာဉ်နဲ့လူပြည်ကနေပြီးကြည့်ရင်လည်းနတ်တွေကိုမြင်နိုင်တယ်။ဒီဘသောတာပိညာနဲ့နတ်တွေရဲ့အတန်ကိုလည်းကြားနိုင်တယ်။ဘယ်နေရကြတာပဲ။ခုနေခါမှာတော့ဒီလိုပိညာပုဂ္ဂိုလ်ရဲ့လို့ထင်ထင်ရှားရှားမရှိတဲ့အတွက်နတ်ပြည်လောကကိုသွားလည်းမသွားနိုင်ကြဘူး။ဒုံပြန်၊အာဃာတယင်ပြန်အစရှိတဲ့နီးနီးနဲ့သွားနိုင်လို့ရောက်သွားတောင်းမှဘဝနာတွေကိုမြင်နိုင်ကြမှာလည်းမဟုတ်ပါဘူး။ဟိုအထက်နာပြေကနာတွေကိုမပြောနိုင်အောင်တော့လူပြည်တွေရှိနေတဲ့ယုတ်ကစိုးတွေဘုရုဆောင်တွေကိုတောင်မှမမြင်နိုင်ပဲရှိနေကြသေးတာပဲဘုရုံကအဘိညာဉ်ပုဂ္ဂိုလ်တွေကတော့ဒါကနေပြီးကြည့်ကြည့်နတ်တွေကိုအဘိညာဉ်ရဲ့ရှိနေမြင်နိုင်တယ်နတ်တွေပြောဆိုနေကြတဲ့စကားသံကိုလည်းအဘိညာဉ်နားနဲ့ကြားနိုင်ကြတယ်ဘုကာလာလိုရေဒီယိုတွေတယ်လီဖုန်းတွေဝိုင်လက်တွေဘာမှမလိုဘူးကိုယ်တိုင်သွားကြည့်ရင်လည်းပဲကိုယ်တိုင်သွားကြည့်ရင်လည်းသိညလိုက်တာနဲ့သက္ကနာလေးအတွင်းမှာပဲလူရကိုရောက်သွားတယ်။မြေသားတွေ၊လေမြန်တွေ၊ဒုံမြန်တွေဘာမှမလိုဘူး။လဲလွယ်ကူတာပဲ။ဒါကြောင့်ရှင်မမောက္ကလာအဘိညာဉ်တကောနဲ့နာပြည်ကိုမကြမကြကြွသွားလေရှိပါတယ်။ဒီလိုကြွသွားတာကလည်းတခြားကြောင့်မဟုတ်ပါဘူး။သူကိုယ်တိုင်မြင်မြင်ကြည့်ရှုပြီးတော့မြည်သည့်နာသနာသမီးဟာဘယ်လိုကုသိုလ်တွေကိုပြုကြလို့နတ်ပြည်ရောက်ပြီးဘယ်လိုစီစဉ်ချမ်းသာတွေကိုခံစားနေရတယ်ဆိုတာကိုသက်သေးကံပြည်ကြင်လို့သွားတာပါပဲအဲဒီလိုမသွားပဲလူပြည်ကနေပြီးသင်ရှင်ယုံနဲ့လည်းပြီးတော့သိနိုင်ပါတယ်ဒါပေမဲ့ကိုယ့်အကိုသိယုံနဲ့ပြောတာကတော့ရေပြီးမထိုင်မှလာဘူးဘုရားနတ်တွေကိုယ်တိုင်ကပြောလိုက်ပါတယ်ဆိုတော့သက်သေးကံနဲ့ပြောတာကမှပိုပြီးခိုင်လဲခိုင်ပါတယ်လူများမှလည်းစိတ်ဝင်စားပြီးတော့ရာဒီယာတို့ဘတ်တကြွစင်နိုင်တယ်။ဒါကြောင့်မိမိပြောတဲ့စကားကိုလူတွေကလေးလေးစားစားယုံကြည်ပြီးသရာတရားတို့ဘွားသွားအောင်လို့ရှင်မဟာမောက္ကလကနတ်ပြည်လောကကိုရေစာကြီးတွားချီတော်မူပါတယ်တဲ့။အဲဒီလိုတွားချီတော်မူတဲ့အခါမှာခန္ဓာကပြောခဲ့တဲ့ဥပောသတာဆိုတဲ့နတ်သမီးကလေးရဲ့ဘဝိမာန်ဤကိုရောက်သွားတော့အဲဒီနတ်သမီးကလေးကဘဝိမာန်ဘောကဆင်းပြီးတော့ရှင်မောက္ကလံကိုယူသေးစွာရှိခိုးပြီးရည်တည်နေပါတဲ့။အဲဒီတော့ရှင်မမောက္ကလံကမထေရမြတ်ကဒီလိုမေးတော်မူပါတဲ့။အသမီးကလေးသင်ကိုယ်ကအယံဝါရီဟာတောက်ကြကြဲကအယံဝါရီလိုပဲအလွန်တောက်ပတင့်နေပါပြီတဲ့။ဒီလိုဆင်းရောင်တွေနဲ့ဒီလိုနာစည်းစိမ်တွေကိုရတာဟာဘယ်လိုကုသိုလ်ကောင်းမှုကြောင့်ပါလဲလို့မေးတော်မူပါတဲ့။ဒီတော့အသမီးလေးကဖြေကြလျောက်ထားပါလေ။ဒီတော့မှာရှင်ဘွားတော်ကလူပြည်လောကမှာကောသလတိုင်းတဲကသာဂိတခေါ်တဲ့မြို့မှာအမျိုးသမီးတူဖြစ်ခဲ့ပါလေ။အမည်ကတော့ဥပောသထာလို့ခေါ်ပါလေ။ဒီတော့မှာတရားတော်တွေကိုကြားနာပြီးတော့မြတ်စွာဘုရားဤသာသနာတော်မှာယုံကြည်တဲ့ညီညွတဲ့သရတရားနဲ့လည်းပြည့်စုံခဲ့ပါလေ။ဘုရားတရားသံဃာရဏာမြတ်သုံးပါးကိုကိုယ်ွယ်သိကပြီးရဏဂုံတီးတဲ့ဥပဒကမှာလည်းသိခဲ့ပါတယ်တဲ့သဒ္ဓါယုံကြည်မှုကြီးညိုမှုသဒ္ဓါတရားနဲ့ပြည့်စုံသောဥပဒိကရဏာ၃ရပ်ကိုသိကကိုယ်ွယ်သောဥပဒိကမှာသည်အသိသိခဲ့ပါသည်ရှင်ဗျာတဲ့ဗျာတရားသံဃာရဏာမြတ်သုံးပါးကိုသိကကိုယ်ွယ်တာကိုရဏဂုံလို့ခေါ်တယ်အခုဗုဒ္ဓံတရဏံဂစ္ဆာမိသမန္တရဏံဂစ္ဆာမိသံဃံတရဏံဂစ္ဆာမိလို့ဆိုရတာတွေဟာတရဏဂုံနေပါပဲအဲဒီသုံးဖို့တဲ့ကဘုရားတရဏံဂစ္ဆာမိ မြတ်စွာဘုရားကိုကိုယ်ကိုရဟု၍သိကပါれလို့ဆိုတဲ့စကားရဲ့အဓိပ္ပာယ်ကတော့မြတ်စွာဘုရားဟာဘုရားလုံးစုံအကုန်သိတော်မူတယ်။ဘူခြင်းနာခြင်းသိခြင်းစသဖြင့်သောဆင်းရဲခသိင်းငိမ့်တဲ့နိဗ္ဗာန်တရားကိုကိုယ်တိုင်တွေ့ပြီးတော့အဲ့ဒီနိဗ္ဗာန်ချမ်းသာကိုသတ္တဝါအများကြီးခံစားနိုင်အောင်လို့ဘုရားတော်တွေကိုဟောကြားတော်မူခဲ့တယ်။မြတ်စွာဘုရားဟောတဲ့အတိုင်းနိုင်နာပြီးတော့ကျင့်ရင်ပဲလေးပါမှလွံ့မြောက်သွားမယ်။ဆင်းရဲခသိမ်းမှလည်းလွံ့မြောက်သွားမယ်လို့ဒီလိုယုံကြည်ပြီးတော့မြတ်စွာဘုရားကိုအားကိုးပါတယ်လို့ဆိုလိုပါတယ်။ဘုက္ကလာမှမြင်မကောင်းထိုင်မသာမကြမ်းမမှဖြစ်တဲ့အခါရှင်းစရာများအားကိုးရတယ်လို့ပါပဲ။